2024ခုနှစ်ဖေဖော်ဝါရီလ12ရက်နေ့တွင်ကြာရောက်သည့်89နှစ်မြောက်ပြည်တော်စုနှင့်ထိမ့်မဲ့နိုင်ငံတော်လက်တင်လေးပြည်ပွဲနှင့်သဘောတော်ဖက်ကြောင့်ပဲအခမ်းအနားကိုကုသမျိုးရှိလူလေကြီးကြောင့်တိုင်ပွင့်တွင်ရှင်းရှင်းလင်းလင်း9နိုင်ငံကကျင်းပခဲ့ပါသည်။ရှိဦးစွာကမ္ဘာတရားလာကြသူများကသက်မှတ်နေရသည့်ဒီတွင်နေရာယူကြပြီးမြန်မာနိုင်ငံရဲ့တပ်ခွေမှကွန်ပျူတာခွေများဦးဆောင်၍နိုင်ငံတော်အလံအားအလေးပြုခြင်း၊ကြာဆုံးနေပြီးသောအာဆာနီကောင်းဆောင်ကြီးများနှင့်တကွာရေပေါ်ပေါင်းအားအလေးပြုခြင်းတို့ကိုဆောင်ရွက်ခဲ့ကြပါသည်။ဂျီနောင်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌနိုင်ငံတော်ဝန်ကြီးချုပ်သရုမဟာသရီစီသူသရုတည်တုဒ္ဓမမြောင်နိုင်ထမပြပူလာသည်89နှစ်မြောက်ပြည်တော်စုနှင့်တဝန်လောအားကောတောင်းခရိုင်စီမံအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဦးစွန်းအောင်ကဖတ်ကြားခဲ့ပါသည်
။ကောင်နန်းနှင့်မြန်မာသာတာတူညီမြတလုံးတစ်စုရဲ့ဖြင့်ဒုလရေးကိုအရာယူမိသောစံဒိဋ္ဌဖြင့်ဗိုလ်ချုပ်အောင်ဆန်းနှင့်တိုင်းရင်းသားခေါင်းဆောင်23ဦးတို့က1948ခုနှစ်ဖေဖော်ဝါရီလစနေရနေ့၌ရှမ်းပြည်နယ်ပင်လုံမြို့တွင်အမိုင်းဝင်ပင်လုံစာချုပ်ကိုအောင်မြင်စွာလက်မှတ်ရေးထိုးချုပ်ဆိုခဲ့ကြသ
ည်။နိုင်ငံတော်အလံတင်လေးပြည်ဝဲနှင့်တောင်းလာဖက်ကြဖက်အခမ်းအနားသို့ခရိုင်မြို့နယ်စီမံအုပ်ချုပ်ရေးဥက္ကဋ္ဌများ၏အဖွဲ့ဝင်များခရိုင်မြို့နယ်အစ်ဌာနဆိုင်ရာမှတာဝန်ရှိသူများဆရာမများ၏အကြောင်းသားကြောင့်သူများလူမှုရေးအသင်းဖွဲ့များတက်ရောက်ခင်ကြပြီးပြည်ကြရေးနှင့်ပြည်သူဆက်ဆံရေးဦးစီးဌာနမှ89နှစ်မြောက်ပြည်တော်စုနှင့်အထိမ်းအမွေတင်းစကားတက္ကသိုလ်ဆောင်များကိုဖြန့်ဝေပေးခဲ့သည်ဖြစ်ရပါသည်ရှင်။